မြန်မာရနာတပါဖြစ်တဲ့မြင်းမင်းအရာဝတီကိုထိန်းသိမ်းကာကွယ်ဖို့အတွက်အခုခါမှာသူဒေသနာအဖွဲ့တွေဖွဲ့စည်းပြီးအမျိုးသားမြစ်တစ်ခုအနေနဲ့တတ်မှတ်လှုပ်ဆောင်မှုပြင်ဆင်နေကြပါပြီအခုလိုအရာဝတီမြောင်းကိုထိန်းသိမ်းဖို့နဲ့အတွင်းရှေ့ဖို့အတွက်အလှပေါင်းဆောင်ကပြည်သူတွေပါဝင်ဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းစစ်စစ်မျိုးဆက်ကြောင်သားများအဖွဲ့ခေါင်းဆောင်တို့ကပြောပါတယ်ဒီသတ ်ပွဲမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကသတင်းပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ ARI မြဝမ်းဒေတာဖွံ့ဖြိုးမှုအတွန်းရှည်ရေးဆိုင်ရာသုတေသနအဖွဲ့ ARI River Basin Research Organization ကိုဒီကနေ့မှဖွဲ့စည်းလိုက်ပြီးတော့ ARI မြစ်ကိုအမျိုးသားမြစ်တစ်ခုအနေနဲ့ထိန်းသိမ်းရေးမှာလိုအပ်တဲ့သုတေသနအချက်လက်တွေပံ့ပိုးနိုင်အောင်ဆောင်ရွက်မယ်လို့အဲ့ဒီအဖွဲ့ကဥက္ကဋ္ဌဒေါက်တာဆွေဆေအောင်ကပြောပါတယ်ARI မြဝမ်းဒေတာဖွံ့ဖြိုးမှုအတွန်းရှည်ရေးဆိုင်ရာသုတေသနအဖွဲ့အာဘရိုမာရေပညာရှင်တွေတဘာဝပတ်ဝန်းကျင်ထိန်းသိမ်းပညာရှင်တွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းလုပ်ငန်းတွေကိုဒီဇိုင်းမမဲ့ဆောင်ရွက်ခဲ့ကြဘူးတဲ့အကြီးတန်းအစိုးရအငင်းစားပညာရှင်ကြီးတွေနဲ့ပါဝင်ဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်။အခုလိုသုတေသနအဖွဲ့ကြီးတရက်ဖွဲ့စည်းလိုက်တာနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌဖြစ်သူဒေါက်တာဆွေဆေအောင်ကအဖွဲ့ရဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ်
။ကျမတို့ဒီဖွဲ့ကြီးဟာသုတေသနပညာရှင်များနဲ့လူငယ်အများစုကနေပြီးတော့ရာသီဥတုအခြေအနေပြောင်းလဲမှုအပြင်းအထန်ပြောင်းလဲမှုကြောင့်ကျမတို့ဒီဖြစ်ပေါ်ရပ်တည်နိုင်မှုအကြောင်းကြောင့်ဖြစ်ခဲ့နေတယ်။ကျမတို့မြန်မာပြည်ကမာမီကင်းနေထိုင်ရတဲ့ဒီဒေတာကံပြူတွေရဲ့စာဝင်နေရေလူငင်မှုဘဝကိုညှင့်ပြင်ပေးမယ်ဆိုပြီးတော့ကျမတို့ကြည်ရပြီးတော့ကျမတို့ဟိုဒီဖွဲ့စည်းတည်ထောင်အခြင်းဖြစ်ပါလေ
မိုင်မောက်ထွန်350ခန့်ရှင်လျားတဲ့ ARI မြကြီးဟာလက်ရှိအချိန်မှာတဘာဝပတ်ဝန်းကျင်အခြေအနေတွေအပါအဝင်မြေရိုးတလျှောက်နေထိုင်ကြတဲ့ဒေတာကံအချို့ရဲ့လူမှုစီးပွားဆောင်ရွက်ချက်တွေကြောင့်မြစ်ရဲ့အချို့နေရာတွေမှာဆိုရင်တောင်ထွန်းပြီးတော့မြစ်ကြောင်းပြောင်းမလို့ဖြစ်တဲ့အန္တရာယ်တွေနဲ့ပါရင်ဆိုင်နေရတာရှိတယ်လို့တဘာဝပတ်ဝန်းကျင်ပညာရှင်တွေကထောက်ပြပြောဆိုကြပါတယ်အဲ့ဒီလိုအဖြစ်တွေကနေ ARI မြကြီးမတိမ်ခေါ်မပပြောင်းအောင်လို့သုတေသနလုပ်ငန်းတွေဆောင်ရွက်ပြီးတော့ညဝမ်းတလျှောက်ဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်မှုအာဘရိုကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့လည်းအဖွဲ့ရဲ့နာယကတအုပ်ဖြစ်တဲ့ဗမောက်ကဒေါက်တာခင်နီနီသိန်းကပြောပါတယ်။အခုလို ARI မြကြီးကိုကာကွယ်ဆောင်ရွက်နေတဲ့အပေါ်မှာပြည်သူတရားလုံးနဲ့ချိတ်ဆက်လှုပ်ဆောင်နိုင်မှုအတွက်လိုအပ်တဲ့အကူအညီတွေကိုပါဝင်ဆောင်ရွက်မှာဖြစ်တယ်လို့လည်း88မြို့သက်ကျွမ်းသားများအဖွဲ့ကကိုမင်းကိုနိုင်ကပြောပါတယ်
။ဒီလှုပ်ရှားမှုကအမျိုးသားလှုပ်ရှားမှုဖြစ်သွားတာပါ။အဲ့တော့ Nationwide ခေါ်တဲ့အမျိုးသားရဲ့လှုပ်ရှားမှုမဖြစ်ဘူးဆိုရင်ကျုံးမယ်။အမျိုးသားရဲ့လှုပ်ရှားမှုဖြစ်တယ်ဆိုရင်အောင်မယ်။ဒါပဲကြည့်ရလို့ကျွန်တော်နားလည်ပါတယ်။အခုလည်းတပံလူစုအကြံပေးလုပ်ငန်းတွေစကြကြပြီဆိုရင်တော့လေးစိတ်ဝိုက်ခေါ်တဲ့အမျိုးသားလုံးကပါလာနိုင်တဲ့လှုပ်နှိုးပြီးတော့ပါလာနိုင်တဲ့လှုပ်ရှားမှုမျိုးဖြစ်စေတယ်လို့ကျွန်တော်အကြံပြုချင်ပါတယ်။
တချိန်တည်းမှာပဲ ARI မြစ်ရှင်သန်ရေးအတွက် ARI မြစ်ကော်မရှင် ARI River Commission ARC ဖွဲ့စည်းဆောင်ရွက်ဖို့အစိုးရကိုတိုက်တွန်းတဲ့အဆိုတရက်ကိုလည်းမန္တလေးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်6ကဦးမျိုးမြင့်ကဖေဖော်ဝါရီလ5ရက်နေ့ကတင်သွင်းခဲ့ပါတယ်။အစိုးရအဖွဲ့အနေနဲ့အခုလို ARI မြစ်ကိုကာကွယ်ဖို့လှုပ်ဆောင်မယ်ဆိုရင်တော့အစိုးရဘက်တစ်ခုတည်းလှုပ်ဆောင်တာမျိုးထက်ပြည်ပကပညာရှင်တွေနဲ့ပါထိတွေ့ဆက်ဆံသင့်တယ်လို့တစ်တော်တဘာဝပတ်ဝန်းကျင်ဖွံ့ဖြိုးရေးနဲ့ထိန်းသိမ်းရေးအသင်းဥက္ကဋ္ဌဦးအောင်က VOE ကိုပြောပါတယ်
။ NGO တွေလုံလောက်ချေရောပြရချေရောစံပေါ်ကြီးကြီးတိုင်းကောင်းတာပေါ့မကောင်းဘဲသူစိုက်တဲ့လူတွေရွေးပြီးတော့ဖဲ့ရတော့တာဒိဗန်ဖြစ်ပြီးတော့မလင်းတဲ့ဘုပေါ့
အခုဖွဲ့စည်းလိုက်တဲ့အဖွဲ့ဟာအာရှမြန်ဝမ်အဖွဲ့စည်းများကွန်ရက်နာဘူကိုဝင်ရောက်ဖို့ပြီးခဲ့တဲ့နှစ်ကထောက်ခံချက်ရရှိထားပြီးတော့ဒီနှစ်ထဲမှာလည်းနာဘူကိုဝင်ရောက်နိုင်မှုအတွက်ထပ်မံလျှောက်ထားခဲ့ပါသေးတယ်ခင်ဗျာ